တောင်ပိုင်းရှမ်းပြည်သမတော် RCSS SSA ဌာနချုပ်စစ်တင်တန်းကနေထွက်ပြေးလာတဲ့တပ်သားတဲ့20ဦးကို UWS ဝဖွဲ့ကယာယီထိန်းသိမ်းထားပြီးသမတော်ပဲအနှံခဲ့တယ်ဆိုတဲ့သတင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။တောင်ပိုင်းရှမ်းပြည်သမတော် RCSS SSA စစ်တင်တန်းချောင်းကနေထွက်ပြေးလာတဲ့တပ်သားတွေကို UWS ဝဖွဲ့ကဒါချီလင်းမြို့ရှိနယ်မြေခံတပ်ကိုအနှံခဲ့တယ်လို့သမတော်ပြောခွေရဗိုလ်မှူးချုပ်စော်မင်းတွန်းက VOA ကိုပြောပါတယ
်။ကျွန်တော်23ရက်နေ့တုန်းက10နာရီလောက်မှဖြစ်တာဖြစ်ပါတယ်။အဲဒီမှာတော့ RCSS SSA ကနေထွက်ပြေးလာတဲ့20ဦးပေါ့။ဒီ UWS ကနေပြီးတော့ဝကြီးကပေါ့။တပ်ပါလိုင်းကကျွန်တော်တို့ထိန်းသိမ်းထားရသူတို့ကိုကျွန်တော်တို့လည်းအောင်အနှံခဲ့တာရှိတယ်။သူတို့ကိုတော့ကျွန်တော်တို့ဆက်လက်ထိန်းသိမ်းပေးကြ။တဝတာနေနေလေရှိတယ
်စစ်တင်တန်းတက်ရောက်နေတာကနေထွက်ပြေးကြတဲ့အကြောင်းရင်းကိုတော့ဘုံမရုပ်စွန်မင်းထုံးကခုလူဆက်ပြောပါတယ
်အဲသူတို့ကိုတော့ RSS ကနေရတော့သူကပူရစီဝါစီဆွဲတယ်ဆိုတဲ့အကြောင်းပြတဲ့နဲ့ဖမ်းပြကြစစ်တင်တန်းပြီးနေတယ်လို့တော့အကြံဉာဏ်သိရပါတယ်ထွက်ပြေးကြတဲ့ဒီအကြောင်းရင်းကတော့အဲဒီမှာလဲ RSS အဲမှာမလုံချင်တာရဲ့ပင်မစင်ရတဲ့အကြောင်းရင်းတွေကြောင့်လို့တော့အကြံဉာဏ်သိရပါတယ
်တောင်ပိုင်းရှမ်းပြည်သမတော် RSS ပြောခွေရဒုဗိုလ်မှူးကြီးဆိုင်းအောင်ခေးကတော့သမတော်ကနေထုတ်ပြန်တဲ့သတင်းဟာမှန်ကန်မှုမရှိဘူးလို့ညင်းဆိုပါတယ
်။ဟုတ်ပါမဟုတ်မှန်မှန်ကြံခံပြီးတော့လုပ်ရတဲ့တတိယကြည့်နေတယ်နော်။အဲလိုမှမှန်ကန်တော့ပါတက်စီတတကမှမရှိပဲနဲ့အဲလိုမျိုးပြည်ရဲတယ်ဆိုတော့ကျွန်တော်တို့ကအောက်ဖို့ကောင်းတော့ဘောနော်။ကြည်ကြည်မှုပြီးရှောက်နေတဲ့ချိန်မျိုးမှာအဲမျိုးတတိယထွက်လိုက်တော့ကြည်ကြည်မှုကိုရောက်ကြည်တယ်ဘောနော်။ဒီမှချက်ချက်ချင်းနဲ့တမင်တကာတင်လိုက်တာလားဆိုတော့တံပြားပြည့်ပြီမိတာပေါ့နော်
ဒီလူအစီလာရှုံမျိုးဆက်ဆံရေးတာဝန်ခံဦးညီရန်ကတော့ဒီပြစ်စင်ကိုမသိရှိသေးဘူးလို့ပြောပါတယ
်ကျွန်တော်ခရီးလုံနေတော့ဒီကိစ္စကျွန်တော်မသိရောက်ဖြစ်နေတယ
်ယူဒူလူအစီတောင်ပိုင်းဒေတာဆက်ဆံရေးမှုကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးတောင်ပိုင်းရှမ်းပြည်သမတော် RCSS နဲ့ UWS ဝပြည်သွေးစည်းညီညွတ်ရေးဖွဲ့တို့ဟာရှမ်းပြည်နယ်ရှိပိုင်းနဲ့တောင်ပိုင်းဒေတာတွေမှာနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့စည်ရေးသိမ်းမှမှုဖြစ်စဉ်တွေရှိခဲ့ပါတယ်ပြည်တော်စု Institute သုတေသနဌာနတာဝန်ခံစိုင်းထွန်းအောင်လွင်ကဒီချင်းလေးကိုခုလိုပြောပါတယ
်။ကိုယ်ကလက်ထက်သူတို့ပြရတော့ဒီ UWS ဒီ Facility of the Loyalty နေဒီရှာတောင်ပိုင်းတီဆိုင်းနယ်သားတချို့ကဒီအရင်ကရှာတပ်ဖွဲ့တွေရှေ့ဆိုင်ကနေဒီမှာနေရာပြီးဆောင်ကြရဆောက်ချက်ဒီကိုဒချောက်တို့ကတော့နောက်ပိုင်းမှာသူတို့ပြရတော့ဒီ2000ပေါက်ဝင်းတွေမှာသူစိုက်ပွဲတွေကြီးကျယ်ဖြစ်ကြတာ။ဒီ WFP ရလည်းဥမာနေရီပါလေကိုလိုတွေပါလေလောက်တယ်စစ်တပ်တို့ပေါင်းနဲ့ပြည်လဲကိုတော့အမှမူကတော့ဖြစ်တဲ့
ပြီးခဲ့တဲ့2018ခုနှစ်တုန်းကလည်း RCS အဖွဲ့ရဲ့တပ်သားတွေကို UWS ဝပြည်သွေးစည်းညို့ရေးတပ်ဖွဲ့ကနေဖမ်းဆီးရမိပြီးမြန်မာစစ်တပ်ဘက်ကိုအနှံခဲ့တဲ့ဖြစ်စဉ်တွေရှိခဲ့တယ်လို့စိုင်းထွန်းအောင်လွင်ကပြောပါတယ်။ဝတ်တပ်ဖွဲ့ဟာပမာပြည်ကွန်မြူနစ်ပါတီကနေခွဲဆက်လာပြီးနောက်ပိုင်းနိုင်ငံတော်ညီဝတ်ပြည်ပြမှုတည်ဆောက်ရေးစစ်ဆိုးရနဲ့အပြစ်ရဆဲခဲ့ပါတယ်။ရှမ်းပြည်နယ်ဘက်မှာဝတ်တပ်ဖွဲ့အတွက်နေရာချထားပြီးနောက်မှာတောင်ပိုင်းရှမ်းပြည်သမတော် RCS နဲ့စစ်ရေးတင်းမာခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်သမတော် RCS SSA ဖွဲ့ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရည်ထိုးပြီးတာဖွဲ့ဖြစ်ပေမဲ့လည်းမြန်မာစစ်တပ်နဲ့တော့မကြာခဏဆူဆူလို့တိုက်ပွဲဖြစ်ပွားနေပါတယ်။ပြီးခဲ့တဲ့မတ်လ25ရက်နေ့မှာရှမ်းပြည်နယ်ရှိပိုင်းမိုင်းတုံမြို့နယ်တွင် RCS SSA ရှမ်းလက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ3ရက်နေ့ထိရှမ်းပြည်နယ်တောင်ပိုင်းမိုင်းကိုင်ကျေးတီးနဲ့မိုင်းနောင်မြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြန်မာသမတော်အနေနဲ့ရှမ်းပြည်နယ်ဘက်မှာအပြည့်ရကြီးညာထားတဲ့ဆိုပေမဲ့တမ်းပလောင် TNLA ဖွဲ့နဲ့အစဉ်လိုလိုတိုက်ပွဲဖြစ်ပွားနေပြီးတောင်ပိုင်းရှမ်းပြည်သမတော် RCS မြောက်ပိုင်းရှမ်းပြည်သမတော် SFPB SSC တချင်လွတ်လပ်ရေးဖွဲ့ KIA ကိုကတပ်ဖွဲ့တို့နဲ့လည်းမကြာခဏတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်